မြန်မာအပါအဝင်အာရှ၄နိုင်ငံကလူ9000ဝန်းကျင်ကိုကောက်ယူခဲ့တဲ့သဘောထားစစ်တမ်းတစ်ခုမှာစစ်တမ်းဖြည့်ဆို့သူလူ2ယောက်မှာ1ယောက်လောက်ကကိုဗစ် -19 ရောဂါကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပြီးအုပ်စုအမျိုးအမည်တစ်ခုအပေါ်မှာလက်ညှိုးထိုးအပြစ်တင်ခဲ့ကြတယ်လို့ဖော်ပြထားပါတယ်။ဒီသဘောထားစစ်တမ်းကိုနိုင်ငံတကာကြက်ချီနေတဲ့လာချန်ဒီအဖွဲ့ IFRC ကဦးဆောင်ပြီးမြန်မာ၊အင်ဒိုနီးရှား၊မလေးရှားနဲ့ပါကစ္စတန်နိုင်ငံကပြည်သူ9000ကျော်ကိုကောက်ယူခဲ့တာဖြစ်ပါတယ်။သဘောထားဖြည့်ဆို့သူ49ရာခိုင်နှုန်းကကိုဗစ် -19 နဲ့ပတ်သက်ပြီးလူအုပ်စုတစုအပေါ်မှာတိသက်ခွဲခြားပြီးအပြစ်တင်ခဲ့တာဖြစ်ပါတယ်။တော်တော်များများကတိရုပ်လူမျိုးတွေ၊ရွှေပြောင်းဝင်ရောက်လာသူတွေနဲ့နိုင်ငံသားတွေကိုအပြစ်ဖို့ခဲ့တာကိုစစ်တမ်းမှာတွေ့ရှိရပါတယ်။ဘာသာရေးပွဲတွေကိုတက်ရောက်သူတွေနဲ့တကောင်းစီမဝစ်တာလို့စီကဲမလိုက်တာတွေလည်းအပြစ်တင်ခံရတဲ့အထက်ပါဝင်နေပါတယ်။ဒီစစ်တမ်းကောက်ယူရမှာအဓိကဦးဆောင်သူလည်းဖြစ် IFRC ရဲ့ညှိနှိုင်းရေးမှူးလည်းဖြစ်သူ Vivian Flank ကတော့ဒီတွေ့ရှိချက်ဟာစိုးရိမ်ထင်လန့်စရာလို့ပြောပါရယ်အကာအကွယ်မဲ့အားနည်းသူရွှေပြောင်းဝင်ရောက်သူတွေနဲ့နှာခေါင်းဆီးလို့အကာအကွယ်ပစ္စည်းတွေဝယ်ဖို့မတတ်နိုင်သူတွေကိုရောဂါကူးမှကြောက်လို့ဖြစ်ပေါ်လာတဲ့စိုးရိမ်စိတ်ပေါ်အခြေခံပြီးခွဲခြားအဖြစ်တင်ကြတာကစိုးရိမ်စရာကောင်းတယ်လို့သူကပြောပါရယ်စစ်တမ်းဖြည့်ဆို့သူအင်ဒိုနီးရှားတပွဲလောက်နဲ့မြန်မာနိုင်ငံကစစ်တမ်းဖြည့်ဆို့သူ၃ပုံတပုံကကိုရိုနာဗိုင်းရပ်စ်ကိစ္စမှာတရုတ်နိုင်ငံကလူတွေနဲ့နိုင်ငံသားတွေမှာတာဝန်ရှိတယ်လို့ယူဆကြပါတယ်။စစ်တမ်းဖြည့်ဆို့သူမလေး၃ပုံတပုံကတော့ရွှေပြောင်းဝင်ရောက်လာသူတွေနိုင်ငံသားခရီးသွားတွေနဲ့တရားမဝင်နေထိုင်နေတဲ့နိုင်ငံသားတွေကိုအပြစ်ဖို့ခဲ့ကြပါတယ်။ပါကစ္စတန်အများစုကတော့အစိုးရကနေကြားကိုဖိဖိစီစီမထိန်ချုပ်ခဲ့တာကိုအပြစ်တင်တယ်လို့အီရန်ကပြန်လာတဲ့ဖိအားမှုတွေနဲ့တရုတ်ပြည်ကလူတွေကိုအပြစ်တင်ခဲ့ကြပါတယ်။